စ်ကောင်စီကမကြာခဏနေနေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီး၆ဦးမြို့နယ်ရွှေလင်းကျေးရွာနီမှာမေလ13ရက်တောက်ကြံနေ့မနေ့အစောပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာတွေကိုဝင်ရောက်ပြီးမီးရှို့ရာတွေပြစ်လုခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
အဲဒါဒီကိုပါပြုစကားကိုရောက်နေတဲ့ကျွန်တော်တို့ဒီစိတ်ကြောက်ကဆက်ပြက်လေးကလေးရာလေးရောက်နေတာကျွန်တော်တို့အဲအဲ့အခုပြင်းပြတဲ့ကအတိုင်းတော့ပါသူတို့ဒီပြူရွာတော့ဒီတက်တာရှင်းလေးရွာဆိုတာရေးချူသားတွေဆိုတာပြူဒီကြီးချူသားတွေညာကိုလာပြီးတော့ဘန်းနဲ့ဒီပြည့်ကျုပ်ဟုတ်တယ်အဒီဘက်ကကျွန်တော်တို့အစုအဖွဲ့တွေကလောကယ်တွေကအဲကျွန်တော်တို့ဒီတစ်ဖက်ဘက်တွေကိုကျွန်တော်တို့ဒါကြော်တော့တဲ့ကျွန်တော်ဗာချူလိုင်းနဲ့လုပ်တယ်ဒါတော့ဘာလဲသူတို့အင်အားကြားတဲ့ကာလာကျွန်တော်တောက်ဆုံပေးလိုက်တယ်အပိုင်းသူတို့အဲ့ဒီရွာထဲမှာပိုးရင်းနေတယ်ပိုးရင်းနေတော့အခုကျွန်တော်တို့၃နာရီ၃နာရီလောက်ပါကျွန်တော်တို့ဒီမှာကျွန်တော်တို့ဒီမှာကြည့်နေတာပါဒီ၃နာရီချုပ်ပ
ါမီးလောက်နဲ့အိမ်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးရွှေလင်းကျေးရွာဟာအခုတချိန်မီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးပထမအကြိမ်တုန်းကနေ86အိမ်လောင်ကျွမ်းခဲ့ပါတယ်ရွှေလင်းကျေးရွာဒေသခံတွေဟာစစ်ကောင်စီတပ်တွေမကြာခဏနေနေရှင်းနေတာတွေလုပ်တဲ့အတွက်မက်လာလေတော့ကစပြီးဘေးလွတ်ရာနေရာတွေမှာရွှေ့ပြောင်းနေထိုင်နေရပါတယ်ဒီချင်းနေရီနဲ့ပတ်သက်လို့စစ်ကောင်စီကတရင်ထုတ်ပြန်ထားတာမရှိသေးပါဘူးဒါကတော့သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေပါမကွေးတိုင်းတွေကပေါ့မြို့နယ်တောင်ပိုင်းမှာဧပြီလ9ရက်ကစလို့ဧပြီလ9ရက်အထိစစ်ကောင်စီကနေနေရှင်းလင်းတာတွေလုပ်ခဲ့ပါတယ်နေနေရှင်းလင်းမှုတွေအတွင်းမှာကျေးရွာ20ကနေ1000လီးပါးမီးရှို့ခံခဲ့ရပြီးလူကြီး2000လီးပါးဟာဘေးလွတ်ရာတောတောင်တွေရဲ့နေထိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်စစ်ပေးရှောင်နေရတာအချိန်ကြာမြင့်လာပြီးစေဝါရိတ်ကတည်ယူရမှာလဲပိတ်ပင်ထားတာတွေရှိတဲ့အတွက်အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကအခုလိုပြောပါတယ
်ဒီသူတို့ရိတ်ခါကားတွေခြံအိတ်ကိုပါလာလို့ရှိရင်သူတို့စစ်တပ်ကစစ်တပ်နဲ့ပေါင်းတဲ့လူစောတိဆိုတဲ့အဖွဲ့တွေပေါ့ကျွန်တော်တို့ကတော့ဖိတ်တယ်မှာလေဒီမှာကြဒီပြည်သူတွေဘက်ကကုန်တယ်စီးဆင်းမှုလုံးဝမရှိအောင်သူတို့ကဒီဖိတ်တယ်မှာအကုန်လုံးချပြီးတော့မှဟိုဒီဘက်ကကျွန်တော်တို့ပေါင်းနေတဲ့ဘက်ကသွားတဲ့ကြည့်တော့ဟာလေဒီမှာအကုန်တောက်ခံနေရလို့ဈေးဝါဆိုကျွန်တော်တို့ကလုံးဝမရှိရချင်တော့လို့အာဟာရပြတာလေအာဟာရပြတဲ့တကြည်ရအောင်လို့ရတာဒီဈေးဝါမလုံးတော့ဒီအာဒီကြောရင်ခဏကွဲမှရှိတဲ့အားတွေကိုကျတော့ကျွန်တော်ဈေးဝါနဲ့ထိတ်ထုတ်နေမှုမရှိတော့တာရှိတဲ့လူတွေကျတော့အားပြတဲ့ဒေတာလေးရှိတာ
ပေါ့မြို့နယ်မုံရံပသိမ်လမ်းမပေါ်မှာဧပြီလ9ရက်ကစစ်ကောင်စီတပ်ကလက်နက်ထုတ်လို့ရမှာအတုံးပြူတဲ့ပစ္စည်းတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတင်စီလိုက်ပြီးတဲ့နောက်စစ်ကောင်စီကနေနေရှင်းလင်းတာတွေလုပ်ပြီးကြောပြန်တိုက်ပွဲတွေပြင်းထန်ခဲ့တာပါခင်ဗျာ